အင်္ဂါပါခင်ဗျအင်္ဂါနေ့ညပိုင်းဒိုင်လီလိုက်စီစဉ်ကနေလို့ကြိုဆိုပါရယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြမလူငယ်နဲ့ရွေးကောက်ပွဲဆိုတဲ့ခေါင်းစဉ်ဖြစ်ပါရယ်လွတ်လပ်မျှတတဲ့ရွေးကောက်ပွဲဆိုတာဟာအခြေခံအကျဆုံးဒီမိုကရေစီခွင့်ရေးတရားဖြစ်ပါရယ်ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့ဒီနေ့မြန်မာနိုင်ငံမှာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီလူငယ်တွေကြားမှာဘလို့သဘောထားတယ်လဲဘလို့နားလဲကြတယ်လဲဆိုတာကိုမေးခွန်းထုတ်ဆွေးနွေးသွားမှာဖြစ်ပါရယ်အဓိကပါဝင်ဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်သုံးဖိတ်ခေါ်ထားပါတယ်ပထမလူကတော့ New Myanmar Foundation ကမတ်မြနန္ဒာသင်သူကတော့ရွေးကောက်ပွဲစောင့်ကြည့်ရေးတောင်းရှိသူဖြစ်ပါတယ်ခင်ဗျနောက်နှစ်ဦးကတော့လူငယ်ခေါင်းဆောင်တွေပါပထမလူကတော့ကုနန်းလင်းကုနန်းလင်းကတော့ရန်ကုန်တိုင်းလူငယ်ရေးရာကော်မတီကပါနောက်တူကတော့ဒီကိုကျော်ထက်ကိုကောင်းထက်ကျော်ကိုကောင်းထက်ကျော်ကတော့ဘာကတာများအဖွဲ့ချုပ်ဗမာနိုင်ငံဆိုင်ရာကျောင်းဆောင်များများအဖွဲ့ချုပ်ရဲ့အထွေထွေတွင်းမှုဖြစ်ပါတယ်ခင်ဗျသုံးလုံးဒီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးလူငယ်တွေနဲ့ပဲစတိုက်ချင်ပါလေကျွန်တော်ကိုနန်းလေးကိုရင်းလို့ဖိတ်ခေါ်ချင်ပါလေကိုနန်းလေးကြားပါလားခင်ဗျဟု
တ
်ဟုတ်ကဲ့ကိုနန်းလေးရေအခုဆုံးအရင်ဆုံးခုနကကျွန်တော်ပြောသွားလို့ပါပဲရွေးကောက်ပွဲနဲ့ပတ်သက်လို့လူငယ်ရေးရဲ့သဘောထားသိချင်တော့ရွေးကောက်ပွဲနဲ့ပတ်သက်လို့ကိုနန်းလေးရဲ့အရင်ဆုံးတခြားဟာတွေမသိခင်မသိခင်မှာကိုနန်းလေးတူးချင်းရဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ခံယူထားမှုရွေးကောက်ပွဲနဲ့ပတ်သက်လို့အမြင်အဲ့ဒါလေးကိုနည်းလေးပြောပြပါလား
ဟုတ်ကဲ့ကျွန်တော်လေ့လာသင်ရတဲ့ဟာကတော့ရွေးကောက်ပွဲဆိုတာဒီမိုကရေစီရဲ့တောက်တိုင်တစ်ခုပေါ့အဲ့လိုတင်ရပါတယ်နောက်ခုကျွန်တော်တို့ကျွန်တော်ခုကြောက်မှုတော့ပါပြီကြောက်ပြီးတဲ့အခါမှာအဲတောင်းတမကမှာကျွန်တော်ဖြတ်တန်းခဲ့ပြီပါတယ်ဆရာတော်မကရဲ့အဲပုံစံကသူကဟိုခေါင်းဆောင်မှုပုံစံဆိုတော့တနည်းနဲ့အများကြီးကြောက်နေရဖြစ်ပါတယ်အဲခေါင်းဆောင်မှုပုံစံကိုကျွန်တော်တို့ဒီအချင်းနဲ့ကြက်တဲ့နောက်ဆုံးနေ့လောက်ထဲကစပြီးတော့လုတ်ခဲကဒီရွေးကောက်ပွဲနဲ့လုတ်ပါတယ်ရွေးကောက်ပွဲနဲ့လုတ်ပြီးရွေးကောက်ပွဲကနေခေါင်းဆောင်မှုပုံစံကြောက်နေအဲနောက်ထပ်တမကိုင်းအခြေခံမူတွေကိုစက်ကောင်တဲ့ပုံပုံတကောင်းဆောင်မှုပြောင်းနေတဲ့ရူကောက်ဝဲနဲ့စားခဲ့ပါတယ်။နောက်တစ်ခုကတောင်းတမကိုင်းတွေကဘာထပ်ပြီလို့ဆိုရင်ရူကောက်ဝဲနဲ့ရင်းနှီးကြုံတာမကောက်ရူကောက်ဝဲမှာမဲပေးမှုပုံစံကြီးရူကောက်ဝဲဆိုတာဘယ်လိုရူကောက်မှာဘယ်လိုမဲပေးရဆိုတဲ့ပုံစံ exhibition တွေကိုအဲမိတ်ဆက်ပေးနိုင်ခဲ့ပါတယ်။အဲနောက်ဆက်နေအခုနောက်ပိုင်းတစ်ခေါက်ဒီဘက်ကိတွေမှာတောင်းတမကိုင်းရဲ့ပုံပြီးလက်ပြင်တဲ့အခါမှာအချက်ကျွန်တော်တို့မြန်မာနိုင်ငံရဲ့ဥပဒေရကအသက်၁၈နှစ်ကြီးမှရူကောက်မှာမဲပေးခွင့်ရှိတယ်။တို့တော့အဲတကုံတက်ကတူကျဆော်ပြီးတောင်းတမကအများစုယူကောက်ပွဲမှာတော့တောင်းတက်တဲ့ပရမနှစ်အသက်16နှစ်တည်းကစပြီးတော့နေပြခွင့်ရတယ်။အဲ့တော့16နှစ်မှာမဲပြီးတယ်18နှစ်မှာမဲပြီးတဲ့ခါသူ18နှစ်ဒီနိုင်ငံလုံးဆိုင်ရာယူကောက်ပွဲမှာမဲပြီးဖို့တော့တပူတဲ့အကြီးကြီးကောင်းကောင်းရှိနေပြီ။မဲပြီးရမယ်ဆိုရင်အတိရှိနေပြီ။ဆိုတော့ဆိုတာကယူကောက်ပွဲမှာလူငယ်တွေကအဲစိတ်ပါဝင်စားလာမှုမြင်းလောက်တမကရဲ့အခုမြည်ပြီးတယ်ဆိုတော့ကျွန်တော်တို့စတမ်းတွေကတည်ခဲ့ရတယ်။ဆိုတော့ကျွန်တော်တောင်းတမကအနေနဲ့လည်းကိုယ့်ရဲ့အခန်းကဏ္ဍကနေပြီးတော့လူငယ်တွေရွေးကောက်ပွဲမှာစိတ်ပါဝင်စားလာကိုရွေးကောက်ပွဲတွေကနေပြီးအပြောင်းအလဲတွေပေါ်ဆောင်လာတယ်ရွေးကောက်ပွဲတွေကနေပြီးတော့အဲဟိုအယူတစ်ခုကိုဖန်ပြနိုင်တယ်ရွေးကောက်ပွဲတွေကနေအချင်းချင်းတစ်ခုကိုဖန်ပြနိုင်တယ်ဆိုတဲ့ဟာမျိုးသိအောင်ကျွန်တော်တို့မကကြီးအဲမှာကျွန်တော်ဖြတ်သန်းခဲ့တဲ့အချိန်မှာကျွန်တော်နေဆောင်ခဲ့ပါတယ်ရွေးကောက်ပွဲကတကယ်လို့ဒီမိုကရေစီရဲ့အဲပြင်မတော်တိုင်းဖြစ်တယ်ဆိုတော့ကျွန်တော်နေနဲ့ဟိုကြီးကြီးရော
ကိုနန်းလင်းကဒီကျောင်းသမဂ္ဂမှာလေတောက်လျှောက်ဖြတ်သန်းခဲ့ဘူးရယ်ဆိုတော့ကျွန်တော်အဲ့မှာစက်သေးမိချင်ပါတယ်လူငယ်တွေနဲ့ပတ်သက်လို့ပြောရမယ်ဆိုရင်မြန်မာနိုင်ငံမှာ2017နှစ်လောက်ကစပြီးတော့နိုင်ငံရေးအခြေအနေပြောင်းသွားတယ်အလှည့်ပြောင်းဖြစ်လာတယ်ယူကော့ပွဲတွေဆိုတာပိုပြီးတော့ရင်းနှီးလာတယ်အဲ့တော့လူငယ်တွေဘက်ကကောဒီယူကော့ပွဲနဲ့ပတ်သက်လို့အတော်ရင်ပါလာပြီလို့ပြောနိုင်ပါလားခင်ဗျ
ကျွန်တော်မှတ်မှတ်သားသားရှိတာမြန်မာဆယ်ယူကော့ပွဲကျွန်တော် 2008 ချင်းစနက်ခံယူပွဲအဲပြီးတော့ဆယ်ယူကော့ပွဲစနစ်ကြားပြက်နောက်15အဲ့စကောနော်စီးပင်ပေါ့ကြားမှာကျွန်တော်ရှိသေးတယ်အဲ့တော့ပင်မယူကောက်ပွဲကတော့အဲ2015ပေါ့နော်ဆိုတော့တကယ်တကယ်ကျတော့တိုင်းလုံးတိုင်းနဲ့မဲပေးခွင့်ရှိတဲ့ယူကောက်ပွဲကနှစ်ခုပဲရှိသေးတယ်ဆိုတော့ကျွန်တော်ယူဆတာတကူကဘာလဲဆိုတော့လောလောဆယ်ဒီခေတ်လူငယ်တွေကအရင်ကတည်းကဆိုင်ယူကောက်ပွဲမှာမဲပေးရမယ်ဆိုတော့အတိအရပုံပြီးတိုးလာတယ်အဲပြဿနာကယူကောက်ပွဲလို့ကျွန်တော်ပြောရင်နိုင်ငံရေးရှင်တွေလည်းကျွန်တော်တို့ဆိုင်နေခင်ဗျအခုဒီလက်ရှိကျွန်တော်တို့အလီလုံး၃နှစ်နဲ့ပြီးသွားပြီဆိုပြီးတော့ပဲကြည့်ရောဝင်နေပတ်သက်ပြီးတော့တန်ပါဆန်လောက်ပဲမဲလာပြီးရေဆိုတာအင်မတန်စိုးရိမ်ဖို့ကောင်းတယ်စီရင်ဆိုရင်ဆိုတော့ကအဲယူကောက်ဝဲကနေအပြောင်းအလဲမဖြစ်နိုင်ဘူးလို့လူလူကထင်သွားရင်ဒါမှမဟုတ်ယူကောက်ဝဲကအသုံးပုံလို့လူကထင်သွားရင်အပြစ်တင်လာရှိတယ်ဆိုတော့ကျွန်တော်တို့လူငယ်တွေကအဲ့လိုဖြစ်လို့မရဘူးဆိုတော့ယူကောက်ဝဲနဲ့ရင်းနှီးတာမှန်တယ်ဆိုတော့ယူကောက်ဝဲကနေယူကောက်ဝဲကိုစိတ်ဝင်စားပြီးယူကောက်ဝဲဒီမဲယုံနဲ့ရောက်ပြီးမဲပြီးလာအောင်ကနိုင်ငံရေးအခြေအနေနိုင်ငံရေးမှာဥဆောင်နေတဲ့သူတွေနိုင်ငံရေးသမားတွေလုံးဝတက်ဆိုင်တယ်ဆိုလူငယ်ကျွန်တော်ဟိုမေးရမေးကုန်ကျွန်တော်ပြန်ပြီးချောရမှာဆိုရင်လူငယ်ကယူကောက်ပွဲနဲ့ရှင်ပါလာတယ်ယူကောက်ပွဲမှာမဲပေးရမှာဆိုအပြည့်ရှိလာတယ်ထို့သောယူကောက်ပွဲကိုစိတ်ဝင်စားပြီးမင်းုံတိလာပြီးမဲပေးနိုင်အောင်ကနိုင်ငံကြီးအပြောင်းလဲကိုဥဆောင်နေနိုင်ငံကြီးသမားတွေတကယ်စိတ်ဟူတိုင်းနဲ့ဖိုင်နေဆိုတော့ကျွန်တော်မြင်မိရဲ
့ဟုတ်ကဲ့ဒါယူကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားမှုပေါ့နော်ယူကောက်ပွဲထဲမှာကိုနိုင်ကလူငယ်တွေပါဝင်မှုပေါ့အဲ့ဒါနဲ့ပတ်သက်လို့ရောပူတက်လာတယ်လို့ပြောနိုင်ပါလားခင်ဗျ2017ကနေရှင်နောက်ပိုင်းကာလတွေမှာပါဝင်မှုဆိုတာစောင့်ကြည့်တာလည်းဖြစ်မယ်ဝင်ရောက်ယူခံတာလည်းဖြစ်မယ်
哎呀，阿姨啊，讲来，然后在老板在，比方说预告会怎么落地，预告会超级厉害，预告会落地，就是怎么落地哦，在阳光水下面嘛，所以早上人家就摆，早上人家就摆预告会超级强，第二嘛咯，阿姨讲说啦，另外呀，预告会那么听话的，另外。แต่เกี่ยงานนั้นที่เราคุยเนี่ยปัจจัยดึงเงินเรียลูกค้ามันสวยอภิยิ่งสุดได้ผู้จันทร์รู้ดึงเงินเนี่ยนักท่องเที่ยวนักท่องเที่ยวนักท่องเที่ยวนักท่องเที่ยวนักท่องเที่ยวนักท่องเที่ยวนักท่องเที่ยวนักท่องเที่ยวนักท่องเที่ยวนักท่องเที่ยวนักท่องเที่ยวนักท่องเที่ยวนักท่องเที่ยวนักท่องเที่ยวนักท่องเที่ยวนักท่องเที่ยวนักท่องเที่ยวนักท่องเที่ยวนักท่องเที่ยวนักท่องเที่ยวนักท่องเที่ยวนักท่องเที่ยวนักท่องเที่ยวยูกาเวมาลาบีเนทเชอไอคุณเอาอะไรมาเกิดยูกาเวสาวกี้ยูกาเวมาปูนันมุนเนบาวันสุดานายเงี้ยเนี่ยที่จะมีรามุที่จะสูงอันดูที่จะมีไต้หวันสุดเลยจ้ะแต่เกี่ยงลุงเนี่ยดูดีอะรออะไรเนี่ยแรงกว่านี่ยงไหมแรงกว่านี่ก็ไม่กูไม่ยงมาไม่ลาบีกูสุดเลยพี่ชายยูกาเวเนี่ยดูเนี่ยแต่สูงดีอะปาวันกูสุดเลยพี่ชายมาแรงกว่านี่เลยจ้ะเนาะนี่เนี่ยมีแต่จ้ะที่เป็นน้องน้าวันมาวันเนาะ
โอเค
น้องสังหารยูกาเวปีจ้าบี
โอเคกูนี่ลีไลน์มาขนาดนี้กูนั่นลีนี่ไลน์มาขนาดนี้พี่วองขนาดจังแล้วแท้ลุงเนี่ยเขาเราดูเพื่อจะมาเลยตัวเรากูเก่าแท้จบว่าปากกาตาเนี่ยเพื่อจะยืดตัวยิ้มหัวกูเก่าแท้จบจ้าว่าละกันเนี
่
ยโอเคกูเก่าแท้จบจังแล้วลุงเนี่ยเนี่ยพัตตาลูยูกับพวกเนี่ยพัตตาลูมันมีกี่มากูเก่าแท้จบตัวจริงมีอยู่ยังต้องมีจังมาเลยคุณน่าก็จังแล้วกูนั่นลีมีกันรู้ไปกูเก่าแท้จบนี่เนี่ยที่ยูกับพวกเนี่ยพัตตาลูมีเนี่ยมีบ่ยังต้องตีจังมาเลย
ဟုတ်ကဲ့အစွားလည်းဟိုကနန်းလင်းပြောသွားတာလည်းပါပါတယ်ဟိုရုပ်ဝဲဆိုတော့ကျွန်တော်တို့ဒမူဗီစနစ်မှာပဲဖြစ်စီအခြားနိုင်ငံကြီးစနစ်မှာပဲဖြစ်စီကျွန်တော်တို့ကဒါဟာအသက်ဖြစ်တယ်ဘောနော်ဟိုဒါဟိုဒမူဗီစနစ်မှာပဲဖြစ်စီစနစ်ကွန်မြူနစ်စနစ်မှာပဲဖြစ်စီစသည်ဖြစ်ပေါ့ဗျာပြောချင်တာကတော့ဒီလိုနိုင်ငံကြီးစနစ်တွေမှာတော့အသက်ကတော့ရုပ်ဝဲဖြစ်တယ်အဲ့ဒါကိုကျွန်တော်တို့နားလေတယ်တပြိုင်နက်ထဲမှာပဲအဲ့ဒီရုပ်ဝဲကတကယ်ဟုတ်တရားမြတ်တာလားတကယ်ဟုတ်လွတ်လပ်လားဆိုတဲ့ဥစ္စာကိုပါကျွန်တော်တို့သတ်ခဲ့ပြောမှာဖြစ်တယ်ပေါ့အဲ့တော့တကယ်နိုင်ငံကအရှင်ဒီမှာတော့ရေကောက်ပေါ်လို့ပြောလာရင်တိတ်ထူထူထူထူဟိုကျွန်တော်တို့ကခွဲခြားပြီးပြောကြမလို့ပဲကျွန်တော်တို့တိုင်းကြီးကအင်မတန်ထူထားပါတယ်ကျွန်တော်တို့တိုင်းကြီးမှာဒီကနေ့ဖွဲ့စည်းပုံကလည်းရှိသေးတယ်စစ်တပ်ကလည်းအနိုင်ရယူထားပေးဖြစ်တယ်ဒီလိုနိုင်ငံမျိုးမှာတော့ရေကောက်ပွဲဆိုတာကတော့ထူထားနေတယ်ကျွန်တော်တို့တိုင်းကြီးကဟိုလွတ်လပ်ကောင်းလွတ်လပ်နေမယ်တကယ်အနှစ်သာရကတော့ဟို justice ဖြစ်မှာမဟုတ်ဘူးတရားမျှတမှာမဟုတ်ဘူးအဲဒါကတော့ပုံမှန်ပြည်ရဲ့ဒီကောက်ဝဲပေါ်မှာကျွန်တော်တို့ချုပ်ညားမဲ့တိစားရဖြစ်ပါတယ်။အဲကျွန်တော်နားလည်မှုကတော့ဒါယူကောက်ဝဲဆိုတော့ဒမိုစီစနစ်ရဲ့အသက်သွေးကြောဖြစ်တယ်။ဒါပေမဲ့ဘုံမကြီးရဲ့ယူကောက်ဝဲကတော့အဲအင်မတန်အောင်မှရင်လေးရကောင်းတဲ့အနေအထားကြီး။ဟုတ်
ကဲ့။ကိုအဲ့ဒါလေးကျွန်တော်လည်းအသေးစိတ်မေးချင်ပါလေ။ကိုကောင်းထက်ကျော်ဒီယူမြန်မာပြည်ယူကောက်ပွဲနဲ့ပတ်သက်လို့တရားမျှတမှုမရှိနိုင်သေးဘူးလို့ဆိုရလားဘလို့မျိုးလဲဘလို့မြင်ထားလဲခင်ဗျ။ဘုံမကြီးယူကောက်ပွဲနဲ့ပတ်သက်လို
့။ဟုတ်ကဲ့။ဆိုလိုတဲ့အဓိပ္ပာယ်ကနိုင်ငံရေးပါတီတွေကိုကျွန်တော်တို့ကန့်တန့်ထားတာရှိတယ်။ဒါကျွန်တော်တို့ဒီဖွဲ့စည်းပုံထဲမှာလည်းကျွန်တော်တို့အခန်းကိုဟိုရွေးချယ်တင်မြှောက်ခြင်းမှာလည်းကျွန်တော်တို့ပါတာဖြစ်တယ်။အခန်းကိုဒီပုံမှာ196ဒီအပိုင်းမှာဆိုရင်လည်းကျွန်တော်ပြောထားတာရှိပါတယ်။ဒါဟိုအရွေးခံရရင်ဆိုတော့နိုင်ငံတော်ပြည်သူ့တစ္ဆာဖောက်ပြတဲ့ဖြစ်သောဖွဲ့စည်းပုံမှာဥပဒေတစ်ခုခုကိုချိုးဖောက်ခဲ့တဲ့ဖြစ်သောကျွန်တော်တို့ကဒါအရေးယူခံနိုင်ရတယ်လို့ပြောထားပါတယ်။အဲ့တော့ဖွဲ့စည်းပုံတစ်ခုကိုမထိနဲ့ထိလိုက်ရင်ဒါဟာအရေးယူမယ်ဆိုရဲအပိုင်းကြီးကဒါတစ်ပိုင်းပေါ့နောက်တစ်ခုကနိုင်ငံရေးပါတီကိုယ်တိုင်ကကျွန်တော်တို့လွတ်လပ်ဆိုတာဒီကနေ့နိုင်ငံရေးပါတီထူထောင်ခွင့်နဲ့အကန့်အသတ်တွေနဲ့ရှိနေသေးတယ်အဲ့တော့ဒါဟာတရားမျှတမှုရှိတယ်လို့ကျွန်တော်တို့ပြောလို့မရဘူးအဲ့တော့ဆရာနာရှင်တွေရေးထားတဲ့ဖွဲ့စည်းပုံကိုလက်ခံရမယ်ဆရာနာရှင်တွေရဲ့ထင်နိုင်လုပ်နေတဲ့ဟာတွေကိုစန့်ကျင်မှုမလုပ်မှနိုင်ငံရေးပါတီဖြစ်ဒီထောင်ဝင်ပြုမယ်ရုပ်ဝဲဝင်ဝင်ပြုမယ်လို့လုပ်ထားတာကဒါဟာတရားမျှတမှုရှိတယ်လို့ကျွန်တော်တို့လက်ခံလို့မရဘူးဆိုတဲ့အချက်ကိုကျွန်တော်ထောက်ပြတာပဲဖြစ်ပါတယ်
ဟုတ်ကဲ့အဲ့တော့အခုလက်ရှိမြန်မာနိုင်ငံမှာလုပ်နေတဲ့ခုနကမနေ့တနေ့ကလုပ်သွားတဲ့စီပင်ရုပ်ကောက်ပွဲကစာထူးထူးရုပ်ကောက်ပွဲတွေဆိုမို့ရုပ်ကောက်ပွဲတွေနဲ့ပတ်သက်လို့လူငယ်တွေရဲ့ချင်းကမှုလူငယ်တွေရဲ့အမြင်အဲ့ဒါနဲ့ပတ်သက်လို့လူငယ်တွေရဲ့စိတ်ဝင်စားမှုဒါနဲ့ပတ်သက်လို့ဆိုရင်ရောကိုကောင်းထက်ကျော်ဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ဟိုကျွန်တော်တို့လည်းဒါဟာဟိုဒီဘာသာမလုပ်ခင်ကာလမှာလည်းကျွန်တော်တို့ဒါတစုံတရာအနန္ဒီမှာကျွန်တော်တို့ပံ့ပိုးခဲ့ရမယ်ဆိုတဲ့ campaign တွေမှာပါဝင်ခဲ့ပူပါတယ်အဲအဲ့ဒီမှာကျွန်တော်မြင်တာပေါ့နော်ဟို2012မှာကျွန်တော်တို့ဒါဟိုဘယ်တော့မှထိတွေ့ခွင့်မရတဲ့နိုင်ငံရေးခင်းရင်းတစ်ခုပေါ်မှာကျွန်တော်လူငယ်တွေအများစုထိတွေ့လာကြတယ်ဒါပေမဲ့ခုနောက်ပိုင်းကျွန်တော်မြင်တာကတော့လူငယ်တွေရဲ့အားလို့အားများမှုတွေပြီးရလူငယ်တွေရဲ့တက်ကြွမှုတွေကတည်ပြီးတော့နှေးကွေးလာတယ်လို့ကျွန်တော်မြင်တယ်။ဒါဟာဒီကနေ့ဗမာပြည်ရဲ့ယူကော့ဝဲကတက်လာတဲ့အစိုးရတွေကဗမာပြည်နိုင်ငံကြီးကိုအဆုံးပြတ်မပေးတော့ဘူးလားဆိုတဲ့တံမြတ်ဖြစ်ပေါ်နေဖြစ်လာပါတယ်။ဒါဟိုကျွန်တော်တို့တွေမြင်တာမဟုတ်ပဲတကယ်လူငယ်တူကလည်းမြင်တဲ့အခြေအနေပဲဖြစ်တယ်။နောက်တစ်ခုကဒီစီပင်ယူကော့ဝဲမှာမဲပေးတဲ့လူတွေကိုလည်းကျွန်တော်ကရာဂိုင်းတော့ကိုနန်းနန်းနဲ့ပြောရပါတယ်။ဟို 10% နဲ့ 20% ကြားပဲရှိတယ်။အတိတ်က တမတက်ကြွားတော့မဲပေးတဲ့လူတွေကိုလည်းမတက်ကြဘူးဒီစီပင်ရေကောက်ဝဲမှာဆိုရင်ကျွန်တော်လက်ခံသည်ဖြစ်စေလက်မခံသည်ဖြစ်စေဒါမကောင်ခတ်တော့ဆိုရင်ဟိုထရက်ဆုံးလို့ဆိုရင်ဒါလူငယ်ပဲဖြစ်တယ်သူတို့ကိုယ်တိုင်ဝင်ပြီးယူခံလာတယ်ဒါပေမဲ့မဲပေးတဲ့လူကလည်းမရှိဘူးတကယ်နဲ့သူတို့ရှင်ပြန်တဲ့လူကလည်းလူပုဂ္ဂိုလ်အားဖြင့်ရှင်ပြန်တာမဟုတ်ဘဲနဲ့အလံကိုရှင်ပြန်တဲ့ကိစ္စရက်ဒီပါတီကြီးကိုရှင်ပြန်တဲ့ကိစ္စရက်ဒီဖြစ်လာတယ်ဒါရီကမလုတ်တဲ့ကိစ္စရက်တွေဖြစ်တယ်။ဒါဟာဒီမိုစီစနစ်မှာကျွန်တော်တို့ကမလုတ်အပ်တဲ့ကိစ္စရက်တွေတချို့တွေလည်းလုတ်လာတာဖြစ်ပါတယ်။အဲ့တော့ဒါရီကိုလည်းကျွန်တော်တို့မနှိမ့်မြို့ဘူး။လူငယ်တွေရဲ့တက်ကြွမှု၊နှိုးကြမှုကလည်း2012ကြာဖြတ်ကာလနဲ့2015အပြီးမှာပြန်ပြီးတော့ရာခိုင်နှုန်းကဒီအောက်ကိုပြန်ကျလာတယ်လို့ကျွန်တော်တို့အလိုမြင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ကိုကောင်းထက်ကျော်၊ကိုနန်းလေးလေးလိုင်းပေါ်မှာခဏနေပြပေါ့ခင်ဗျာ။ကျွန်တော်နောက်ထပ်ဆွေးနွေးမယ့်တူဖိတ်ခေါ်ချင်ပါတယ်။ New Myanmar Foundation ကဒီယူကပွဲဆောင်ကြည့်သူမမြနန္ဒာသိန်းမမြနန္ဒာသိန်းဝရကျတော့ကျွန်တော်ယူကပွဲနဲ့ပတ်သက်လို့အဓိကမေးချင်ပါတယ်ယူကပွဲမှာလူငယ်တွေရဲ့ပါဝင်မှုမမြနန္ဒာတို့လေးလာမိတော့ဘယ်လိုဘယ်လိုများရှိပါလဲ
ကဲရှေ့အကြံရောက်တယ်ပြောသွားတာပေါ့နော်ဒီလိုဒီယူကပွဲမှာလူငယ်ရဲ့ပါဝင်မှုကိုကျွန်တော်နှစ်ပိုင်းကိုဆွေးလို့ရတယ်နော်ဒီပထမပိုင်းကတော့ဒီစေဖိုင်လာနဲ့မဆာအတွင်းမှာအဲဒီလက်ခဏာရှင်ဒီဒီရဲ့သိဝင်ကြမှုအရင်နည်းနေတဲ့ဆိုတဲ့အချိန်မှာကျွန်တော်တို့ကသမားကုန်းကတော့ဖြည့်တွေ့ရတာတမတမကပေါ့နော်စတင်တက်တဲ့ကိုကျွန်တော်တို့ဒီတမတမကနဲ့တော့တွေ့ရတယ်။အဲတော့တွေ့ပြီးတော့ဒီလူကြီးရဲ့စိတ်ကြောင်ကိုပါလာအောင်ဒီစိတ်ကြီး first time ပုံသက်ဖြစ်တဲ့ညီရီရဲ့စိတ်ကြောင်ကိုဒီလိုလှုပ်ဆောင်မလဲဘယ်လိုပါဝင်အောင်ကြံ့မလဲဆိုပြီးဒီတော့ပြန်နေတဲ့ခါကျတော့ကျွန်တော်တို့အဲဒီမှာရှိတဲ့ဒီမျိုးပေါ့နော်ဒီလူငယ်ပိုင်းတွေဖြစ်တဲ့စိတ်ဓာတ်ဝင်နေတယ်ကျွန်တော်တို့ဒီကောက်ပဲဆောင်ကြည့်အစမှာဟိုတက်ပြီးသူဖြစ်နေပေါ့နော်ဒီလိုဝင်နေတဲ့ဖြစ်နေပါဝင်နိုင်ခဲ့တယ်။နောက်တစ်ပိုင်းကတော့ကျွန်တော်တို့ဒီကန်းစာတောင်းပေါ့နော်ဒီတင်ဆက်လက်ကိုပြီးရဲ့လက်ကန်းစာတောင်းဝင်ရတဲ့ကိစ္စကြီးမှလည်းအာဒါဒီနေ့လည်းပါလာခဲ့တယ်ပေါ့နော်အဲ့တော့ဒီဒီနာပိဋကရက်တွေမှာအဲဒီရက်တွေဒီနေ့ဆက်ကြည့်ကိစ္စရက်တွေမှာတော့ဒါဒီနေ့ကအဲ့ဒီကောင်ပါဝင်ပေးခဲ့တယ်ပေါ့နော်ဒါပါဝင်ပေးခဲ့တယ်ဆိုရလေအခြေရပြဖြစ်တော့ပြောသွားလို့ပဲဒါဒီယူတာပေါ်နဲ့ပတ်သက်ပြီးတော့ဖြစ်ဖြစ်နေတဲ့တမကလူမျိုးရပဲအာဒါကိုစိတ်ယူထားပြီးတော့အာဒီအဓိကပါဝင်ချာပေါ့နော်ပါဝင်နေပြီးတော့လူငယ်တွေထဲမှာလည်းကျွန်တော်တို့ကဘယ်လိုဖယ်ချလို့ရလဲဆိုတော့တချို့လူငယ်တွေကျတော့လေဒါဘဝရဲ့အဖြစ်ရက်ဆိုပြီးတော့အာကျွန်တော်တို့ဒီဟိုတင်နန်းတက်နေရတဲ့လူမျိုးရှိတယ်အလုပ်ကိုင်းဟိုကျွန်တော်တို့လုပ်ရတဲ့လူတွေဆိုအဲ့လိုမျိုးအချင်းဒီရန်ကားတည်းရဖြစ်တဲ့ဒီလူငယ်အုပ်စုတွေဆိုလို့ရှိရင်တော့ကျွန်တော်တို့အာဒါအယူကပ်ပေးမှာဒီပါဝင်ဆောင်ရွက်ဖို့ခွင့်ပြုတာပါဝင်မှုထက်ဆိုင်ရင်တော့ဒီနေပြည်တဲ့အနေအထားမှာတော့ကျွန်တော်တို့လည်းနေနေပေါ့နော်အထူးသဖြင့်ကတော့ကျွန်တော်တို့ဒီလက်ဆိုင်ရဲ့မဲရုံတွေပါဆိုရင်ဒီနေပြည်ရဲ့ရာခိုင်နှုန်းကလည်းအရင်နေတဲ့ခါကျတော့ကျွန်တော်တို့ဒီဒီနေရဲ့လို့အဲ့တော့ဒီကဲမဲရုံတွေမှာဆိုရင်အများကြီးဒီနေပြည်တစ်ယောက်ကနေပြီးတော့ဒါပေးလိုက်ကြည့်ရအောင်ဒီကိုတွေ့နေရအောင်ပေါ့နော်ဆိုတော့အဲ့လိုမျိုးအခြေအနေလေးတွေကတော့အဲဒီနေပြည်ရဲ့ပါဝင်မှုကဒါနေနေလေးပါပေါ့2012ရဲ့ဒီနောက်ပိုင်းရမ်းက
ဟုတ်ကဲ့ခင်ဗျကျွန်တော်နောက်တစ်ချက်မိကျင်တာကဒါလူငယ်တွေရဲ့စိတ်ဝင်စားမှုပေါ့လူငယ်ကိုယ်စားလှယ်ပါဝင်မှုပြောရမယ်ဆိုရင်လက်ရှိအာဏာရပါတီရဲ့ခေါင်းဆောင်ကြီးဒေါက်တာစုကြည်ကိုရိုင်းကတစ်ချိန်လုံးကပြောခဲ့ပါတယ်သူတို့2015ယူကောက်ပွဲဝန်ထမ်းကြီးမှာလူငယ်နဲ့အမျိုးသမီးကိုဦးစားပြီးတော့ရွေးမယ်ဆိုတဲ့ဟာမျိုးပေါ့နော်စဉ်းစားခဲ့တာမျိုးတွေရှိတယ်ပြောဆိုခဲ့တာမျိုးတွေရှိတော့တကယ်ပဲလူငယ်ကိုယ်စားလှယ်ယူကောက်ပွဲအစဉ်အဆက်မှာပါဝင်မှုတွေမြင့်တက်လာလားဘယ်လိုအခြေအနေမျိုးရှိပါလဲခင်ဗျ
ဒီလိုမျိုးစဉ်းစားရရင်တော့ဒီကလာလာဆိုတော့ကျွန်တော်တို့ဒီဥပဒေပေါ့နော်ဒီရန်ကုန်မြို့တော်စီဥပဒေဒီအစ်စ်ကြံနေရေးဆွဲတဲ့အခါကျတော့ကျွန်တော်တို့ဒီရက်ဆက်အဖွဲ့ကြီးရတယ်ပေါ့နော်ပေါ့နော်ပေါ့နဲ့ခါကျတော့ကျွန်တော်တို့ဒီရက်ဆက်အဖွဲ့ကြီးဒီကနေသူတစ်ဖြစ်တဲ့ဒီငွေအဖွဲ့ကြီးပေါ့နော်ဒီငွေအဖွဲ့ကြီးရတယ်ဒါပေမဲ့ကျွန်တော်တို့အများကြီးတိုက်တွန်းခဲ့လဲဆိုအရင်ကဆိုရင်ကျွန်တော်တို့ကဒီစီစဉ်ရေးကောက်ပွဲဆိုဒီ35နှစ်လောက်မှတာစီစဉ်နေနိုင်ရှိတယ်ဒါမျိုးနဲ့အစဉ်မျိုးတော့အစဉ်ဆက်ပြီးကျွန်တော်တို့ဒီအသက်ကဲဒီဇူဂျီကဒီဟိုဒီဇူဂျီပိုင်းကိုလည်းဦးစားပေးတဲ့အနေထားမျိုးမှာဆိုတော့ကျွန်တော်တို့အဲ့ဒါဒီစပြီးဆွေးနွေးကြတာ session ဖြစ်ပြီးပြီးတဲ့ဒီဇိုင်းကိုတော့ပေါင်းချင်တဲ့ပြင်ပြီးရောဆိုပြီးအကဒမီအဖွဲ့ကြီးကနေဒါကိုစတင်ပြီးတော့ပြုလုပ်ကြတာပေါ့နော်ဆိုတော့လည်းဒါအခုဒီလုပ်ကြတယ်ဆိုတော့အဲ့ဒီကနေပြီးတော့ကျွန်တော်တို့နောက်ဆုံးပြီးတော့ဒီစစ်တပ်နိုင်ရင်လည်းကျွန်တော်တို့က25နှစ်ကျော်တဲ့ဟာကိုဒီအတူဖြစ်သွားတယ်ပေါ့နော်ဆိုလိုချင်တာကတော့ဒီဥပဒေမူပေါင်းရရှိနေတယ်လို့ရှိတော့ဒါအရင်2014စီစဉ်ရေးတော့ပွဲကထက်သာလို့ရှိတော့ဥပဒေမူပေါင်းရအသက်25နှစ်ပြည့်ပြီးဒီတိုင်းဒါလူရောက်ပြပါရှင်နေနေရှိတယ်လို့ကျွန်တော်တို့ဒီဥပဒေမူပေါင်းကြောင်းနေလိုက်တဲ့အတွက်အဒီအစီအစဉ်တစ်ချက်ချက်ထုံးလို့ပြောအောင်ဆက်နေတော့တခြားကျွန်တော်တို့ဒီလူနဲ့ဒီအရှင်ကော်မတီလူတွေဥက္ကဋ္ဌနေရာလေးမှာလည်းကျွန်တော်တို့ဒီလူတွေရောက်ရှင်တင်ရတာမျိုးပေါ့တွေ့ရတယ်ဒါကတော့ကျွန်တော်တို့ရဲ့ဒီကောင်းနဲ့ပေါ့နော်ကောင်းနဲ့ပြောင်းနေခြင်းလို့ကျွန်တော်တို့ယူဆလို့ရတယ်အဲ့မနေ့တည်းမှာနေတယ်ကျွန်တော်တို့ကဒီတစ်ခါစီစဉ်ရတော့ပွဲမှာကဒါဒီနေ့ပါတီလေးလို့ရောင်းရှင်တင်တာဖြစ်တဲ့အတွက်ဒီပါတီလေးကနေဦးတော်လေ ဒီပေါ့နော်သူကဆိုကျွန်တော်တွေ့ရတာဒီလိုမျိုးဖြစ်တဲ့ချက်ရှိနေတာဒီဆိုင်ဆိုးရှိနေတော့ပါတီအပြည့်ပြည့်ကလည်းသူတို့ဒီနေတာလူငယ်ရဲ့အင်အားပေါ့နော်ဒီလူငယ်ရဲ့အင်အားကိုကျွန်တော်တို့ဒီနည်းနည်းကိုတုံးပြီးတော့အခုဒီလည်းနောက်အနေနဲ့ဒီနေ့လည်းကျေဟောင်းပြီးတော့ကျွန်တော်တို့နည်းရပါတော့အဲ့လိုမျိုးအပိုင်းလေးတော့ပြည့်ရအောင်ဒါပေမဲ့ဒီဟိုရောက်ရှိတဲ့နည်းနဲ့အလေးထားမှာကျွန်တော်တို့ဒီပါလာလာလို့
ဟုတ်ကဲ့ခင်ဗျာမမညာနာတင်အောင်ကျွန်တော်နှစ်ယောက်ကိုလီလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်တို့ရှင်နေပြန်ပြီးအလှည့်ပေးလို့ပါတယ်တော်ရှင်တူရှိပါတယ်ဒီလိုင်းပေါ်မှာကိုသူရင်ကိုသူရင်တူတတုတ်ဆွနေမြ мян လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကြားပါပြီ
ဟုတ်ကဲ့ကိုသူရင်ဆွနေမြ мян လို့ရပါတယ်ကြားပါတယ်
အဲ့ဆင်းရဲနေရပါလေသူကအစမပေါ့ကျွန်တော်ကတော့ပုံမှန်ကျွန်တော်ကအစမပေါ့ကျွန်တော်ကတော့ဟိုပေါ့အမှန်ဒီပြပြပေါ့ကျွန်တော်အနေနဲ့ဘယ်လိုမြင်လဲအစမဆရာဆရာဆရာမပြောရတဲ့အမှကျွန်တော်ဒါလေးပြောတတ်ရှိလာပဲသူအစမဆရာမပြောရတဲ့ဒါကြိုးချင်းချင်းနဲ့လူငယ်ရောက်ဟိုပေါ့ပြောချင်မယ်ဟိုကနိုင်ငံရေးမပြတ်ပါနေတာနေပြတာမျိုးပေါ့ဆရာရောက်နေတာအဲ့ဒါဘာကြောင့်လဲဆိုတော့ပထမနံပါတ်အဓိကချက်ကကျွန်တော်တို့ပထမအစိုးရနဲ့ဒီဒီရောက်ဆရာကြောင့်ဒါလေးပြောစကားဒီတော့မင်းစင်ကပြည်တွေနဲ့အခုလောက်မှတကယ်ရောဟောပေါ့လက်တင်ကကြောင့်အရင်ကောက်ဆောင်မှုရှိတဲ့ခါကျတော့ကျွန်တော်ပြည်သူလူထုအနေနဲ့ကျွန်တော်ကကြေးရပြန်ကြေးဟောတယ်အရေးရပြန်ဟောပေါ့ကြေးရရဟောတယ်ပြည်သူလူထုအနေနဲ့ဘယ်လိုမျိုးစင်ဝင်နေလဲဆိုကျွန်တော်တောင်းနေတာကျွန်တော်ကြည့်လိုက်ခါကျတော့ဘယ်လိုမှကုသမကြမှာသူတို့မေးပြီးတော့တော့အပူပဲဆိုအပြင်မျိုးလူအများစုရဲ့စိတ်ထဲမှာဝင်ရောင်းနေ
အ
ဲအဲ့ဒါကြောင့်ဘယ်လိုကြောင့်လဲဆိုကျွန်တော်ဆရာမပြောတယ်ပေါ့အဲ့ဆနာဆရာဆရာပြောတယ်ဒီဆနာဟိုဟိုပြောတယ်ဒီတော့တော်နိုင်ငံချင်းတရားလို့ပြည်စီနေမကောင်းတော့အဲကြောင့်သူအဓိကတော့ဒီမျိုးစီစနစ်မှာဟိုဟာမေဘီကွင်းရတယ်ဆိုတာအဓိကဟိုဟာဘယ်မှာဒီမျိုးစီရဲ့အမြတ်တရားဟိုဟာပေါ့ရင်းနှီးဖြစ်တယ်ပေါ့ဒီပြည့်ရဲ့အစိုးရတင်တယ်အပြည့်ပြည့်ရဲ့အစိုးရဆိုဆိုဒီမှာလည်းပြည်သူရောမဲဆက်ကင်းတော့အဲ့စကားဘယ်မှာခရစ်စကားတမျိုးပေါ့ဒါဆိုဒီကမကြီးစားဒီမျိုးဖြစ်တဲ့ပြည်သူရင်းနှီးမှုကြောင့်ရတယ်ကျွန်တော်အဲ့လိုမျိုးကျွန်တော်
ဟုတ်ကဲ့ကိုသူရင်ကျွန်တော်ဖမ်းပြီးပါတယ
်2010မှာလည်းအဲ့ဒီရေကောက်ပေါ်မှာလေကျွန်တော်ဆက်ပြီးတော့နေနေအရင်ကပြောရနေရမယ်ကဆက်ပြီးတော့ခဏကြီ
းဟုတ်ကဲ့ခင်ဗျကိုသူရင်ရဲ့ပြောမယ်ဆိုရင်အနှစ်ချုပ်ရမယ်ဆိုလို့ရှင်တော့အရင်အစိုးရတွေကသူတို့ပြီးခဲ့တဲ့ဂရီကူတွေကဖြစ်မလာတော့လူတွေစိတ်ပြက်တယ်မဲပေးမှုနေတယ်ပေါ့နောက်ထပ်သရရှိတူကိုဥစိတ်မောင်သူကတော့စာနဲ့ရေးပို့ထားတာပါသူ့စာကိုကျွန်တော်ပဲဖတ်ပြပါမယ်လူငယ်တွေရဲ့ရေကောက်ပေါ်ကိုစိတ်ဝင်စားမှုနည်းလာကြပါတယ်တဲ့သဘောထားအဖြစ်တော့ဒီမိုကရေစီစနစ်ပြေဝစွာအကောင့်ထည့်ပေါ်ကြီးဒီမိုကရေစီဆိုရပြည်ပြင်စွာဖြစ်ပေါ်လာရေးတို့ကတော့လေးထားလူလားတဲ့သဘောမှာတော့ရှိတယ်လို့ယူဆပါတယ်တဲ့2020ရွေးကောက်ပွဲကိုစိတ်မဝင်စားရတာကတဲ့ဆရာနာရှင်စနစ်မရှိတော့ဘူးဒါကြောင့်မလို့ဆရာနာရှင်စနစ်ခြုံငင်းကိုအာယုံထားပြီးတော့စစ်ဆွေးရကိုရွေးကောက်ပွဲကဖြုတ်ချဖို့စိတ်အားမတန်ကြတော့လို့ဖြစ်ပါတယ်တဲ့2008ဖွဲ့စည်းပုံပြုပြီးပြင်ဖြစ်မလာသေးတဲ့အတွက်ကြောင့်လည်းအားမတန်ကြသေးတာဖြစ်နိုင်ပါတယ်တဲ့နောက်ရွေးကောက်ပွဲကိုစိတ်မဝင်စားတဲ့ဒုတိယချက်ကတော့ဒေါ်ဆန်းစုကြည်ရဲ့ပုံရိပ်အလင်းအားနည်းလာမှုနဲ့ NDA ရဲ့ပြုပြင်ပြောင်းလဲရေးကြေကျော်ချက်တွေပြင်ဖြစ်မလာမှုတို့ကြောင့်ဖြစ်တယ်လို့ဆိုကြပါတယ်တဲ့ဒါကဥစိတ်မောင်ရဲ့အမြင်ပါခုနကပရော့ရှင်ကူဦးကုသရင်အမိနဲ့လဲတူပါတယ်ကုနန်းလင်းကိုပဲကျွန်တော်မေးချင်ပါတယ်ခင်ဗျာခုနကလူငယ်တွေစိတ်ဝင်စားကြဘူးစိတ်ဝင်စားကြတာတပိုင်းပေါ့နော်ဒါပေမဲ့ဒီလိုစိတ်ဝင်စားတဲ့အခြေအနေဒီတိုင်းပဲသွားနိုင်မလားလူငယ်တွေကုနန်းကောပြန်လှန်ပြီးတော့ဒီအခြေအနေကိုလှန်နိုင်မဲ့အခြေအနေရောမရှိဘူးလားခင်ဗျာ
အဲအဲ့မိကောလွန်မြောင်းနဲ့ခက်တယ်ခင်ဗျာဟိုခက်တယ်ခင်ဗျာဆိုလို့ဒီကျွန်တော်တို့တမိုင်းနေမှာတင်ရတယ်ဟိုလူငယ်သူဘူတော့အဆန်းအဆအူသူငယ်ဦးလို့အဲ့ဒီလိုဥစွာစပြီးတော့ဒီအောင်စိုးရှင်တက်ရှိဒီနိုင်ငံအကြောင်းလေးဒီလူငယ်တွေရဲ့အဲပေါင်းလူငယ်တွေဥဆောင်မှုလူငယ်တွေပေါင်းမှုအရင်ရေးကြည့်ပါလေဆိုတာမျိုးရှိခဲ့တယ်။ဒါပေမဲ့လောလောဆယ်အနေထားမှာနိုင်ငံကိုဥဆောင်နေတဲ့နိုင်ငံကောင်းဆောင်နေကိုယ်တိုင်ရောလူငယ်တွေကိုဘယ်လောက်ထိနိုင်ငံကောင်းဆောင်နေပါတီကောင်းဆောင်နေလူငယ်တွေကိုဘယ်လောက်နေရပေးတဲ့ဆိုတဲ့ဟာလေးပြဿနာရှိတယ်။အာခုနမျက်နှာနာပြောလို့ကျွန်တော်တတိယရပါတယ်။ဒီစီမီကောက်ပေါ်မှာတော့အသက်25ဆိုရင်ဝင်ပြန်လို့ရတယ်ပေါ့နော်။ဒါပေမဲ့တကယ်တကယ်ကျတော့ဟိုကျွန်တော်တို့တိုင်းတို့ကျွန်တော်လေးလာရတယ်အဲဒေတာလိုင်းနိုင်ငံကြီးမှာသူတွေဆိုအတန်းငယ်နဲ့ဝင်ကြီးဖြစ်နေရတာရှိတယ်ဘာမှမလေးဘူးပါဘူးတကယ်တကယ်တကယ်ကြောက်ဒီတိုင်းမှာဒေတာလိုင်းဝင်ကြီးဖြစ်လို့ဆိုရင်အတန်း40အဲဟိုပီပီငယ်မှာဝင်ကြီးဖြစ်လို့ဆိုရင်အတန်း35အထက်ရှိမှရမယ်ပေါ့ဆိုတော့အဲလူငယ်မဟုတ်တော့တကယ်တကယ်ကျွန်တော်တို့လူငယ်မူဝါဒအရောက်ဆိုရင်35ပဲ35အထက်ဆိုရင်ဒါလူငယ်မဟုတ်တော့ဆိုတော့သူကလူငယ်ရဲ့ဥဆောင်မှုခံကဏ္ဍကိုအဲမြန်မာပြည်ဥတွေတော်တော်များများပါပေါ့နောက်အချင်းချင်းရအောင်အပိသာဟုတ်ခင်ဗျဆိုတော့အဲ့လူငယ်ရင်းနဲ့ကြောင်းမြန်တန်နိုင်လားဆိုရင်တော့တောင်ငင်နိုင်ငံလူငယ်တွေကလည်းရောဒီအချိန်မျိုးဖြစ်နိုင်လားဆိုရင်တော့ဖြစ်နိုင်တယ်ဒါပေမဲ့တော်တော်ခဲနေတယ်ခုနကကိုသူရင်ရောအခုနဆရာပြောက်ကို30ပါးတဲ့အတိုင်းပဲနိုင်ငံကြီးပေါ်မှာလူငယ်ကြီးမှမဟုတ်ဘူးအဲအတန်းဆက်တော်များများနိုင်ငံကြီးနဲ့ပတ်သက်ပြီးတော့မထူးပါဘူးအပြောင်းလဲရတဲ့မဖြစ်ပါဘူးလို့ယူတဲ့အခါကျနိုင်ငံကြီးကစိတ်ဝင်စားမှုကြလာဆိုတော့ဒါကိုကျွန်တော်ဘယ်လိုမျိုးအဲပြန်ပြီးတော့အချိန်မျိုးကြောင်းနိုင်မလဲ အဲ့ဒီအဲ့ဒီဟာလက်ရှိနိုင်ငံရေးခေါင်းဆောင်တွေခေါင်းဆောင်တွေဆုံးဖြတ်ရမယ့်အပိုင်းဖြစ်လို့လည်းကျွန်တော်တွေးနေတယ်
ဟုတ်ကဲ့ကုနန်လေးကျေးဇူးပါကုနန်လေးအမြင်ပေါ့နော်နိုင်ငံခေါင်းဆောင်တွေပေါ့မူတည်တယ်ကျွန်တော်ကုကောင်းထက်ကျော်ရဲ့အမြင်ပါတခါလေးသိချင်ပါတယ်လူငယ်တွေစိတ်ဝင်စားမှုဒီလောက်ထိရွက်ောက်ပွဲပေါ်မှာကြာလာတယ်ဒါကူပြောင်းနိုင်မယ့်ဒါကူဆွဲတင်နိုင်မယ့်အခြေအနေရောဘာလို့ဘာတွေလိုရတယ်လို့ထင်ပါလဲ
ဒီအားလဲဟိုကျွန်တော်တို့ကအင်မတန်မှဟိုခက်ခဲပါတယ်ဟိုခက်ခဲတယ်ဆိုတာပြောဖို့ပေါ့နော်ဒါပေမဲ့မပြောလို့လည်းမရတဲ့ကိစ္စရပါအဲ့တော့ဟိုကျွန်တော်တို့တခြားလုံးမှာတချို့ဖတ်တဲ့စာအုပ်တွေမှာလည်းပါပါတယ်ကျွန်တော်တို့ရဲ့ဒီလူမှုဘဝတွေကနေကျွန်တော်တို့ရဲ့အသည့်တွေလောက်ခံမျိုးကိုပြသနေဆိုပြီးဒီကနေ့နိုင်ငံရေးအခွင့်အကျင်းနဲ့ဒီကနေ့နိုင်ငံရေးအရေးတစ်ခုကကျွန်တော်တို့လူငယ်တွေဘဝကိုတစုံတရာရောင်းချမ်းလာဖတ်သေးရင်တော့လူငယ်တွေရဲ့တက်ကြွမှုလိုချင်မှုကတော့ရှိမှာမဟုတ်ပါဘူးအဲ့တော့ဒီကနေ့အပြောင်းလဲရတကယ်ဖြစ်ဖြစ်မှန်းမှန်ဖြစ်ပြီလားဒီလိုလူငယ်တွေရဲ့တက်ကြွမှုကဘယ်သူမှလုပ်ဆရာမလိုပါဘူးသူတို့ကိုယ်တိုင်တက်ကြွပြီးတော့ဒီကနေ့အပြောင်းလဲကိုသိဆောင်မှာဖြစ်ပါတယ်အဲ့တော့ဒီကနေ့အပြောင်းလဲကလုံနေတယ်လို့လုံနေတာလားဆိုတော့ကျွန်တော်တို့မင်းမမရမလို့ဖြစ်နေတယ်ဘာလို့လဲဆိုအပြောင်းလဲလုံမယ်ဆိုတော့လူတိုင်းကပြောတယ်ဒီကနေ့အဆိုးအဖြစ်နေတယ်တချို့လည်းကျွန်တော်မိတ်ဆွေတွေတကယ်ရင်းနေပါပဲပြောတယ်ဒါပေမဲ့အဆိုးအဖြစ်ဒီနောက်ပိုင်းမှာတကယ်အပြောင်းလဲကိုဖြစ်ဖြစ်ရောက်ရောက်လုံမှုဘာမှမရှိဘူးနောက်ဆုံးဒီ Facebookဒီကိစ္စတော့ဘာကြောင့်အခုမှကတ်ပြီးရေကောက်ဝင်2020ရေကောက်ဝင်ဒီမှာပြောလဲဒါရီကလည်းတံရဝင်ကြီးကောင်းပါလေဆိုလိုတာလူငယ်တွေလိုချပြီးတက်ကြွပြီးတော့တကယ်ဖြစ်စေချင်သူတို့ကိုယ်တိုင်ကဟိုအများကြီးမလုံနိုင်တော့သူတို့ပေးခဲ့တဲ့ကတိကိုတကယ်လုပ်ဖို့လိုရတယ်တနည်းအားဖြင့်ပြောရင်ဒီအပြောင်းလဲကိုတကယ်ကြိုးစားနေအပြောင်းလဲမဖြစ်သေးရင်တော့အပြောင်းလဲဒီတစ်ခုဖြစ်လာအောင်ပြုံးကြတွန်းနေရမယ်လို့ကျွန်တော်နေမြင်ပါတယ်အဲ့တော့အပြောင်းလဲတစ်ခုဖြစ်အောင်မတွန်းနေပဲနဲ့အပြောင်းလဲမဖြစ်ဘူးဆိုရင်ပြောချင်တာတိတ်ပြီလားတော့အပြောင်းလဲကိုဒီနေ့အစိုးရကဟိုလုံငယ်လို့ပြောတယ်တကယ်လက်တွေ့မှာအပြောင်းလဲဖြစ်နိုင်တဲ့လုံနေတဲ့ဥစ္စာတစ်ခုမှမတွေ့ဘူးအဲ့တို့ရောလူငယ်အားလုံးကဖိတ်တက်ကြသွားပြီးတော့ပြန်ထိုင်သွားတယ
်
လူငယ်တွေမဟုတ်လူလူတွေကလုံးဝပါအဲ့လိုမျိုးပြန်နေသွားတယ်အဲ့တော့အပြောင်းလဲတစ်ခုမဖြစ်သေးတော့အပြောင်းလဲတစ်ခုဥတည်တဲ့လှုပ်ရှားမှုတွေကိုလုံနေမယ်ဆိုရင်လူငယ်တွေကပါဝင်လူလူကအားလုံးကလည်းဒီအချိန်နေရနေပြီးတော့ရုံးထွက်ပြီးတော့တက်ကြွမှုကြီးပြန်ဖြစ်လာမှာပါလို့ကျွန်တော်တို့အဲ့လိုမျိုး
ဟုတ်ကဲ့ကျွန်တော်တို့ daily life အစီအစဉ်အချိန်စစ်တော်လို့ပါအဓိကပေါင်းဆွနေပြီးတဲ့မတ်မြန်နနာတင်ကိုနန်းလင်းကိုကောင်းထက်ကျော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော် daily life အစီအစဉ်ကတော့ဒီမှာပဲညနာခွင့်ပေးပါခင်ဗျာ